လာမယ့်ရွေးကောက်ပွဲကို electronic မဲပေးစနစ်အသုံးပြုဖို့စီစဉ်နေကြောင်းစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီကနေ့ပြည်ထောင်စုနဲ့အထင်းအမှတ်ပေးပို့တဲ့မိန့်ခွန်းမှာပြောလိုက်ပါတယ်။လာမယ့်ရွေးကောက်ပွဲမှာအသုံးပြုမယ်လို့ဆိုပေမဲ့အသေးစိတ်တော့မပြောပါဘူး။နိုင်ငံရေးပြဿနာတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ရွေးကောက်ပွဲကိုဦးစားမပေးဖို့တိုက်တွန်းနေတဲ့ကြားကစစ်ကောင်စီကစီစဉ်နေတဲ့အပေါ်မှာတော့အကဲခတ်တွေမေးခွန်းထုတ်နေကြပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်စုမုံကပြောပြပေးပါရှင်
။ဒီကနေ့ကြာရောက်တဲ့ဖေဖော်ဝါရီလ12ရက်နေ့88နှစ်မြောက်ပြည်ထောင်စုနေအခမ်းအနားကိုပေးပို့တဲ့မေးခွန်းမှာတော့စစ်ကောင်စီရဲ့ဥက္ကဋ္ဌစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလာမယ့်ရွေးကောက်ပွဲမှာ electronic မဲပေးစနစ်နဲ့မဲပေးနိုင်မှုလှုပ်ဆောင်သွားမယ့်အကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။အဲ့ဒီမိကွန်းကိုတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုစားစစ်ကောင်စီရဲ့ဒီဥက္ကဋ္ဌဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကဖတ်ကြားခဲ့ပါတယ
်ရွေးကောက်ပွဲတွင်မဲမတမာမှုမရှိစေရနှင့်တိကျမှန်ကန်စေရမြန်မာ electronic voting machine ဖြင့်မဲပေးသည့်စနစ်ကိုအသုံးပြုဆောင်ရွက်သွားမည်ဖြစ်ပါသည်စန္ဒမဲပေးပိုင်ခွင့်ရှိသူအားလုံး၏အခွင့်အရေးများနှင့်နာမှုဆုံးရှုံးမှုမရှိစေရနှင့်ညီလန်ကျနာသည့်မှန်ကန်သည့်ရွေးကောက်ပွဲဖြစ်စေရအတွက်အဖက်ဖက်မှကြိုးပမ်းဆောင်ရွက်သွားမည်ဖြစ်ပါသည်
။ပြီးခဲ့တဲ့ရက်ပိုင်းကစစ်ကောင်စီကခန့်အပ်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမြန်မာ Electronic Voting Machine MEVM ကိုစစ်ကောင်စီဥက္ကဋ္ဌနဲ့အဖွဲ့ကိုချပြခဲ့ပါတယ်။ထုတ်ပြန်ထားချက်အရဆိုရင်တော့ဆန္ဒပြုတဲ့ဆက်ဆန္ဒပြုမှုကိုမှန်ကန်မှုရှိမရှိပြသပေးတဲ့ဆက်နဲ့ထိန်းချုပ်ဆက်တွေပါဝင်တယ်လို့ဆိုပါတယ်။12 volt battery နဲ့အဲ့ဒီဆက်တွေကိုလဲပတ်အသုံးပြုနိုင်တယ်ဆိုတာကိုလည်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းပြည်တွင်းမှာထုတ်လုပ်ထားတယ်လို့ဆိုတဲ့ဒီဆက်တွေကိုမဲယုံနိုင်မှာအသုံးပြုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မဲမတမာမှုအကြောင်းပြချက်နဲ့2021ခုနှစ်မှာအရသာအစိုးရကိုဖယ်ရှားပြီးတော့ဆေးရနာတင်ခဲ့တဲ့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲအပေါ်မှာပြည်တွင်းပြည်ပတန်တရားတွေနဲ့သတိပေးနေချိန်မှာပဲမဲပေးပုံနီးစနစ်အပြောင်းလဲတွေပေါ်မှာနိုင်ငံရေးအကဲခတ်တည်းရဲ့မိခွန်းတွေလည်းထွက်ပေါ်လာနေပါတယ်
။ကြောက်ပြောမယ်ဆိုရင်တော့တာမန်ချင်းဒီမှာ electronic voting ဆိုတာမျိုးလုပ်လာမယ်ဆိုရင်ကောင်းတယ်လို့ပြောမှာပေါ့။တော်ရေကောက်ပွဲတစ်ခုရဲ့အဓိကဥတီချက်ကအညာဆန္ဒကိုပေါ်ထုတ်နိုင်မှုတရားမျှတမှုစစ်ကြောရလထုတ်ဖို့ဆိုတော့ဒါကိုအမှတ်တင်နိုင်တဲ့ပတ်ဝန်းကျင်အခြေတွေနော်ရေကောက်ပွဲကိုဦးစီးတယ်လို့စီမံခန့်ခွဲတဲ့လူစသည်ဖြင့်အပြည့်စုံလို့ရှိရင်တော့ဒါကပြောင်းလဲနေတာတစ်ခုဖြစ်ပြီးမြေကောင်းနေပြောင်းလဲမှုလို့ပြောဖို့ဖြစ်တယ်။ဘလောက်ဒီ electronic voting system ကဘလောက်အပြန်အလှန်ထင်ကြောင်းမှုရှိကြလဲဘလောက်ယုံကြည်နိုင်ကြလဲမြေပြည်တော်ကဒီစနစ်ပေါ်မှာဘလောက်အားကိုးနိုင်ကြလဲဆိုတာလည်းအရေးကြီးတယ်မိကုန်မယ်။ဒီနေ့အားလုံးကိုကြည့်ချက်ကြည့်ရင်ဒါကတံပြားဖြစ်စရာရှိတာပေါ့နော်ရေချက်တစ်ခုခုပါရှိကြလဲသူမစိတ်ကူးရတယ်လို့ပဲပိုကောင်းမဲ့ခြင်းနဲ့ခြင်းပြီးရိုးသားသားလုပ်တဲ့
နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်ဦးဆောင်ပါတီကဒေါက်တာအေးမောင်ကတော့ဒီစနစ်နဲ့တုံးမဲ့အပေါ်မှာအခုလိုရှုမြင်ပါတယ
်သူတို့စနစ်မှာကြတော့ပါတီတစ်ခုကိုတူဦးကလာပေးရင်တခါတည်းကောင့်လုပ်ပြီးသားလို့ပြောပါတယ်ပြီးရင်ဘေးပါတီကိုပေးလိုက်တယ်ဆိုရင်အရွက်စာရွက်ပုတ်ပြီးကပ်ပြားလေးရလဲအောက်မေးပုံသေးကိုအလုပ်လုပ်ကြပြီးသားဖြစ်တယ်အဲ့တော့မေးလာပေးတဲ့လူတရားမေးလာမှအောက်မှာတရားရောက်နေမှာပေါ့ဒီပါတီဒီပါတီကိုဆိုရဥစ္စာလေးကိုခွေးချာကြည့်လိုက်ရင်ဟုတ်လား electronic counting ကတခုတော့မယ်ဟိုဘက်က manual counting လုပ်လို့ရတဲ့ဥစ္စာအောက်မှာကြပြီးကြလို့ပြောပါတယ်အဲဒါကြောင့်ဟို check ကတခု checking system သဘောဖြစ်နေတယ်လို့လည်းညွှန်ပါတယ်မာရင်လုံးဝမရှိအောင်ဆိုတဲ့သဘောနဲ့တစ်ဖြည်းဖြည်းစမ်းသပ်လိုက်ပြင်ဆင်လိုက်ပေါ့ဗျာနော်ကမှလူတယောက်ပါတီတခုကိုမေးပေးရင်ရှင်းတော့ပုံနဲ့အောက်နဲ့အကွက်တွေကကတ်တဲ့အခါမှာလက်ရှိုးပြီးတော့နော်ပေါ်ကကိုကိုနှိမ့်မိအောင်ပို့ပြန်တခုနဲ့ကြာမှာသူကချန်စီယိုလေးချတယ်ပို့ဒါလေးတွေလေးတို့ထိတ်တွင်းထားကြတယ်ဆိုတော့ပြောပါလေသူပါတီအားလုံးကတော့လက်ခံကြတဲ့အနေထားရှိပါတယ
်2025ခုနှစ်နှစ်ဦးပိုင်းလောက်မှာရွေးကောက်ပွဲကျင်းပနိုင်မှုရွေးကောက်ပွဲကော်မရှင်ဘက်ကရာထားပေမဲ့အချိန်တိကျကိုတော့စစ်ကောင်စီဘက်ကမပြောထားပါဘူးနိုင်ငံရေးသုံးသက်တဲ့သူတွေကတော့2026ခုနှစ်အစပိုင်းလောက်မှာသာကျင်းပနိုင်ခြေရှိတယ်ဆိုပြီးခန့်မှန်းနေပါတယ်မြန်မာနိုင်ငံမှာမြို့နယ်ပေါင်း330ရှိတဲ့အထက်မှာတော့စစ်ရေးပြိပခဖြစ်ပွားနေတာနဲ့နည်းမြေလုံးချုပ်ရေးမငြိမ်မသက်ဖြစ်နေတဲ့နေရာတွေနောက်ပြီးတော့စစ်ကောင်စီဘက်ကမထိန်ချုပ်နိုင်တဲ့နေရာတွေကိုဖယ်လိုက်တယ်ဆိုရင်မြို့နယ်ပေါင်း16မြို့နယ်မှာတော့ရွေးကောက်ပွဲကျင်းပနိုင်ရေးစစ်ကောင်စီအနေနဲ့ရာထားနေပါတယ်လို့နိုင်ငံရေးပါတီတွေကပြောပါတယ် ကျင်းပမဲ့ရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေကိုရွေးချယ်တာမှာအရင်စနစ်တွေတုန်းကလိုမျိုးမဲအများဆုံးရတဲ့ပါတီကိုအနိုင်ပေးတဲ့စနစ်နဲ့မဟုတ်ဘဲနဲ့အချိုးကျကိုစားပြုစနစ်ပီအာစနစ်ကိုကျင့်သုံးရွေးချယ်ဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်စစ်ကောင်စီခန့်အပ်ထားတဲ့ကော်မရှင်ဘက်ကလည်းမကြခင်ထုတ်ပြန်မဲ့ရွေးကောက်ပွဲဥပဒေနည်းဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းနိုင်မှုဆောင်ရွက်တာမှာတော့ electronic မဲပေးစနစ်အကြောင်းကိုထည့်သွင်းပြဋ္ဌာန်းလာနိုင်ပွဲရှိတယ်လို့တချို့ကသုံးသပ်ပါတယ်အာဆီယံအရှိတောင်အာရှနိုင်ငံများအဖွဲ့ခေါင်းဆောင်တွေကတော့မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ထက်တိုင်းပြည်ငြိမ်းချမ်းရေးကိုအရင်ဦးဆုံးတည်ဆောက်ဖို့စစ်ကောင်စီကိုတိုက်တွန်းနေပါတယ်လက်ရှိရွေးကောက်ပွဲကော်မရှင်စီမှာမှတ်ပုံတင်ထားတဲ့နိုင်ငံရေးပါတီက53ပါတီရှိပါတယ်စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ဟာမကြသေးခင်တုန်းကမှနိုင်ငံရေးပါတီဥပဒေတွေပြဋ္ဌာန်းပြီးတော့ပါတီတွေကိုပြန်ပြီးတော့မှတ်ပုံတင်ခိုင်းခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ် SNLD စတဲ့ပါတီကြီးတွေအပါအဝင်ပါတီပေါင်း80နီးပါးကိုတော့စစ်ကောင်စီကခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနေအဲ့ဒီပါတီကြီးတွေကိုနိုင်ငံရေးပါတီတွေအဖြစ်ကနေပယ်ဖျက်ထားပါတယ်ရှင်